တရားပြည်နယ်ဒီမော်စုံမြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေတည်နေနိုဝင်ဘာ25ရက်နေ့မနက်ကတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ကရင်ပြည်အမျိုးသားကာကွယ်ရေးတပ် KNDF ယာယီတပ်စခန်းတစ်ခုကိုစစ်တပ်ကထိုးစစ်ဆင်တိုက်ခတ်ခဲ့လို့တိုက်ပွဲဖြစ်ခဲ့တာလို့ KNDF ဘက်ကပြောပါတယ်။တိုက်ပွဲအတွင်း KNDF အဖွဲ့ဝင်4ယောက်သေဆုံးခဲ့ပါတယ်။ဒီတိုက်ပွဲအပါအဝင်ကရင်ပြည်နယ်ရဲ့စစ်ရေးအခြေအနေကိုကိုရနိုင်ကပြောပြပေးပါမယ်ရှင်။
ကရားပြည်နယ်ဒီမော့စုမြို့နယ်တဲကစံပြ6မိုင်ကြီးရွာအုပ်စုဟိုဖိတ်ရွာဘက်မှာစခန်းချနေတဲ့ကင်းဒီမျိုးသားကာကွယ်ရေးတပ် KNDF ယာယီတပ်စခန်းကိုစစ်ကောင်စီတပ်ဖက်ကထိုးစစ်ဆင်လာတာကြောင့်ဒီမနက်မှာရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ KNDF ခေါင်းဆောင်တဦးကပြောပါတယ်
ဒီမော့စုကတော့6မိုင်ဟိုဖိတ်ရွာမှာတိုက်ပွဲဖြစ်တာဗျမနေ့6နာရီကတိုက်ပွဲဆက်ဖြစ်တယ်စစ်ကောင်စီကအဲ့ဒီနားမှာရှိတဲ့ခရီးကြောင်ဖုန်းကြောင်တွေတက်ဆွဲဖို့ရှင်းလာတဲ့ချိန်မှာကျွန်တော်စနဲ့ရင်ဆိုင်တိုက်ပွဲဖြစ်သွားတာ
ဗျစစ်တပ်ကလက်လက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်ခဲ့တဲ့အတွက်တိုက်ပွဲပြင်းထန်ခဲ့ပြီးတစ်ဖက်စလုံးထိခိုက်မှုတွေရှိတယ်လို့လည်းပြောပါတယ်
ခုချိန်ဒီတော့ကတော့ဒီလိုဖြစ်မှာတော့လောက်ကတော့ဒါပြင်းထန်ဆန်တန်ရရနေတယ်ခင်ဗျတပ်ဖက်ကတော့ကျွန်တော်သိတာအင်းကိုတိတိရတော့နရောင်းလို့ခံပြီးလာလို့ရတော့ရှိရဲ့အဲ့ဒါပဲအတိလမ်းကြည့်တာမရှိဘူးနောက်ခေရောက်တယောက်တော့ကိုစစ်တပ်ဖက်ကအဲ့ဒါဆန်ရရနေတော့ကျွန်တော်တွေးရတယ်ဗ
ျဒီမော့ဆိုမျိုးနဲ့ပတ်ဒီမနက်ဖြစ်တဲ့တိုက်ပွဲမှာ KNDF ဘက်က၄ဦးကြာဆုံးပြီးစစ်ကောင်စီတပ်ကလေးယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ KNDF ဘက်ကညနေပိုင်းမှာထုတ်ပြန်ထားပါတယ်။စစ်တပ်ဘက်ကတေဆုံးတာနဲ့ပတ်သက်လို့ VOA ကတိကျအတည်မပြုနိုင်ပါဘူး။ KNDF ယာယီတပ်စခန်းအလင်းငိုက်တိုက်ခိုက်ခံရမှုအတွင်း KNDF ဘက်က၄ဦးတေဆုံးခဲ့တယ်လို့ KNDF လူမှုအဖွဲ့အစည်းတာဝန်ရှိသူတို့ကအခုလိုပြောပါတယ်
။ဒီကချက်သွားလူပဲတကယ်ကြည့်ကြရအောင်နော်။အဲ့ဒီကသာချက်တရားချက်နိုင်တော့မပြန်ဘူး။ခုထိအကြံပြရသေးလို့
စစ်တပ်နဲ့ KNDF အဖွဲ့ကြားတိုက်ပွဲဖြစ်ခဲ့ပြီးတဲ့နောက်တိုက်ပွဲဖြစ်ပွားတဲ့နားမှာရှိတဲ့6မှန်ရောက်ကကြီးရသော9ဦးကိုစစ်ကောင်စီတပ်ကနေလူသားတိုင်းအဖြစ်ဖမ်းဆီးခေါ်ဆောင်သွားပြီးတော့နေ့လယ်ပိုင်းမှာပြန်လည်ပေးခဲ့တယ်လို့လည်း KNDF ထုတ်ပြန်ကြမှာဖော်ပြထားပါတယ်။6မှန်နဲ့ဟိုဖိတ်ရွာဘက်ကိုတိုက်ပွဲဖြစ်နေစဉ်မှာရောတိုက်ပွဲဖြစ်ပြီးတဲ့နောက်မှာပါစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်နေတာကြောင့်ရွာသားတွေထွက်ပြေးနေကြရပါတယ်။ဒီမော့ဆိုမြို့နယ်ဘက်တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုသိရှိဖို့စစ်ကောင်စီပြောခွင့်ရဖို့ VOA ကအကျဉ်းကြီးဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး။မြန်မာ24ရက်နေ့ကလိုက်ကော်မြို့နယ်နိုကိုကျေးရွာအုပ်စုစော်ကီတော်ကျေးရွာနဲ့ဒေါ်လူရှိကျေးရွာအကြားမှာရှိတဲ့လျှက်စစ်တာဝါတိုင်းတစ်ခုဖျက်ဆီးခံရပြီးတဲ့နောက်ဒီနေ့မြန်မာ25ရက်နေ့မနက်ပိုင်းမှာ KNDF အဖွဲ့ရဲ့စခန်းတိုက်ခိုက်ခံရတာဖြစ်ပါတယ်။ KNDF ခေါင်းဆောင်တူကတော့မြန်မာစစ်တပ်အုံပြုတဲ့လျှက်စစ်တာဝါတိုင်းကိုဖျက်တာလို့ပြောပါတယ်။
စစ်တော်စီရဲ့တုံ့ပြန်များတဲ့တော်ဝတိုင်ကိုဖျက်ဆီးလိုက်တာပိုများတာကိုလေဖျက်ဆီးလိုက်တာဆိုတော့ပိုပြီးတော့ရှိတယ်ပေါ့ဒီလိုတာမန်လူထုတွေတုံ့ပြန်တဲ့ဟာတွေဆိုတော့ဖျက်ဆီးလိုက်တာရှိပါဦးခင်ဗ
ျဖျက်ဆီးခံရတဲ့လက်စစ်တာဝတိုင်တစ်ခုဟာလော်ပီတာအမတ်တက်လက်စစ်တာဆက်ယုံကနေနေပြီးတော့ရန်ကုန်နဲ့မန္တလေးမြို့တွေစီကိုလက်စစ်တာပို့နေတဲ့တာဝတိုင်တွေဖြစ်ပါတယ်လိုမာ23ရက်နေ့ကလည်းဒီမော့ဆူမြို့နယ်တဲကနေရာ3နေရာမှာစစ်ကောင်စီတက်တဲ့ KNDF တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီဘက်ကထိခိုက်မှုများတယ်လို့တရင်းဒီအမျိုးသားများကာကွယ်ရေးတပ် KNDF ကပြောပါတယ်စစ်ကောင်စီတပ်ကလည်းလွိုင်ကော်နဲ့ဒီမော့ဆူကြားကြီးရွာတွေဘက်ကိုမကြာခဏထိုးစစ်ဆင်တိုက်ခိုက်နေတာကြောင့် KNDF ပူးပေါင်းတပ်ဖွဲ့တွေနဲ့မကြာခဏတိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပါတယ်ခင်ဗျာ